ကချင်စီရဲဆောင်တွေကိုနေရရင်ပြန်ပို့ဖို့စီစဉ်နေချိန်မှာပဲအရေးပေါ်လိုအပ်နေဆဲတောက်တုံးရည်နဲ့ဆာနာရိတ်ခါလူသားချင်းဆာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုမရှိတဲ့အများဆုံးပေးဖို့စစ်ဆောင်ပြည်သူတွေကတောင်းဆိုလိုက်ပါတယ်။စစ်ဆောင်နဲ့ပြန်သွားကြတဲ့အခါမှာလဲဒေတာရင်ဘေးကင်းလုံခြုံမှုအာမခံချက်ရှိဖို့အတွက်အစိုးရတာဝန်ရှိသူတွေဖက်ကအလေးနက်ထားဆောင်ရွက်ဖို့လိုတယ်လို့ကချင်လူမှုကောင်းဆောင်တွေကပြောပါတယ်။လက်ရှိမှာတော့ကချင်စစ်ဘေးဒုက္ခသည်တွေရေးတောင်းဆိုဆနဖော်ထုတ်သူတွေလည်းတရားစွဲဆိုခံရတာပါ။ဆက်သွယ်စုံစမ်းထားတဲ့မဆုံမှုကပြောပြထားပါတယ်
။ဟုတ်ပါတယ်။မြမစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ် KIA တို့အကြားမှာ2021ခုနှစ်ကနေစလို့ကချင်ပြည်နယ်တွင်တကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့လို့ကချင်ဒေသခံပြည်သူတွေသိန်းကျော်ဟာအစိုးရထိန်းချုပ်နယ်မြေကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နယ်မြေနဲ့တရုတ်မြန်မာနယ်စပ်ကစစ်ပင်းစစ်ဆောင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာရှစ်နှစ်တင်တင်ပြည့်သွားပါပြီ။ဒါပေမဲ့လို့ကချင်စစ်ဆောင်စခန်းတွေထဲမှာအရေးပေါ်လွယ်ချက်အခက်အခဲတွေများစွာရှိနေတော့မယ်လို့ကချင်ဒုက္ခသည်လူငယ်တူဖြစ်တဲ့အင်းခွန်ကွမ်ဂျာတို့ကပြောပါတယ
်။အခုကျွန်တော်တို့ကနစ်ပေါင်းရှစ်နှစ်ကျော်လာတဲ့အချိန်မှာကျွန်တော်တို့ရဲ့ SGD ရဲ့တကယ့်လက်တွေ့ဘဝဟာအခက်အခဲတွေအများကြီးရှိတာဖြစ်တယ်။အဲ့လိုအခက်အခဲအများကြီးရှိတဲ့ကျွန်တော်ရဲ့ဒီ IDB တွေရဲ့လက်ရှိအခြေအနေကိုအနေထားကိုလည်းတခြားစစ်ဆောင်မဟုတ်တဲ့ပြည်သူတွေနောက်ပြီးတော့အစိုးရတွေနားလည်ပြီးတော့ကျွန်တော်တို့ကိုအမြဲတမ်းကူညီပြီးတော့နော်ဆက်နေကြကျွန်တော်တို့ကိုအားကျွန်တော်ကူညီပေးနေတဲ့ဆိုရင်ကျွန်တော်အများကြီးသက်သာရမှာပါလို့အဲ့လိုပဲပြောချင်ပါတယ
်အခုလိုမျိုးဆစ်ဆောင်ပြည်သူတွေရင်ဆိုင်နေရတဲ့ဒုက္ခအခက်အခဲဘဝအခြေအနေတွေကိုကချင်တကြောပြန်ဆစ်ရှင်းနေပြတဲ့အချိန်ပြည်ကျင်းမြို့မှာကချင်ဆစ်ဆောင်လူငယ်တွေကတရုတ်ပေါ်တင်ဆက်ခဲ့ကြလို့ပြည်ကျင်းမြို့နယ်ရဲမှုကတရားလူလုပ်ပြီးတော့ဥဆောင်သူကိုပေါ်လူနဲ့မဆိုင်သူပန်တို့ကိုရင်းစုစီပုံမှန်19နဲ့တရားဆွဲဆိုထားပါတယ်ဒီလိုမျိုးပြည်ကျင်းမှာတရားဆွဲဆိုထားတယ်လို့ပဲရန်ကုန်မှာလည်းစစ်ပွဲတွေရရင်ရင်းရဲစွာဆန္ဒပြလူငယ်9ဦးကိုလည်းတကယ်တမ်းရဲစခန်းကတရားဆွဲထားပါတယ်ဒါကိုကချင်ဒုက္ခသည်လူငယ်တွေဘက်ကအပြင်းထန်ရှုတ်ချကန့်ကွက်ပြီးတော့တရားစွဲဆိုထားတာတွေကိုအမြဲဆုံးရုပ်ပေးဖို့ကိုတောင်းဆိုကြပါတယ်။လက်ရှိကြုံနေကြရစေကချင်ဆစ်ဆောင်ပြည်သူတွေရဲ့ဒုက္ခတွေကိုပြည်သူတွေအစိုးရတွေနားကြားနိုင်အောင်မြင်သိနိုင်အောင်ရေးရဲရင်လူလားသူတွေဘက်ကဆစ်ဆောင်တွေရဲ့တကယ်ဖြစ်ရပ်တွေကိုထုတ်ဖော်ပြသခဲ့ကြတာလို့ကချင်ဒုက္ခသည်လူငယ်တို့ဖြစ်တဲ့ကိုအီခွန်ခွန်ဂျန်တို့ကပြောပါတယ
်။ IDP ရဲ့ရှင်းပြပြဒီနေပါလေနေမှာကျွန်တော်တကယ်ပဲ IDP ရဲ့ဒီဘဝမှာပေါ့နော်ခံစားချက်ကိုပြည်သူတွေအားလုံးမြင်အောင်ခြားပြတဲ့ဒီပြုတ်ပေါ်ပြတ်ဆက်ဖြစ်တဲ့အတွက်ဒါကိုတကယ်ပဲဒီသူတို့တရားမစွဲဘဲနဲ့လွတ်ပင်းနေဆိုတော့သူတို့ဒီရဲ့ဒီယုံကြည်မှုကလည်းပို့ပြီးတော့ရှိလာနေတယ်ပေါ့အဲ့ဒါကြောင့်မို့နောက်ခါမှလည်းအဲ့လိုမျိုးခဏခဏဆန်းကြည့်တာမျိုးမလုပ်ဖို့အားလုံးကိုနေနေနဲ့တယောက်နဲ့တယောက်တယောက်ရဲ့ခံစားချက်ကိုပို့ပြီးတော့ဒီပြတ်နေတဲ့အနေအထားကိုအစိုးရတောင်ရှိလို့ဘုရားအပြည့်တည်းလေလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ်ကျွန်တော်ရဲ့ဆန္ဒကိုပို့တော့တဲ့အချိန်မှာအဲ့လိုပဲပို့တော့ခွင့်မပေးဘဲနဲ့ဒီလိုခဏခဏပဲဆန္ဒရှိရတယ်လုံးနေမယ်ဆိုတော့ကျွန်တော်တို့ဒီပြည်တနာကတော့ပို့ပြီးတော့အစိုးရအနေနဲ့ပေါ့နောက်ပြီးတော့လည်းဒီအစိုးရအပေါ်မှာကျွန်တော်တို့ရဲ့ယုံကြည်မှုကလည်းတစ်ဖြည်းဖြည်းပို့ပြီးတော့ရုတ်သွားနေတယ်ဆိုတဲ့ဟာကိုပြောချင်ပါတယ
်တစ်ဖက်ထိချုပ်နေပြီးဒီတွေကတစ်ချီစီရင်းရှောက်ဒုက္ခတွေစခန်းတွေနဲ့အယူပေါ်လူသားချင်းစာတမ်းမှုအကူအညီတွေပေးနိုင်အောင်ကြိုးစားနေကြပြီးပဲစာဝတ်နေရေးနဲ့ရိတ်ခါလိုအပ်ချက်အထက်ခဲတွေကတော့ရှိနေတော့မယ်လို့ကချင်ပြည်နယ်စီရင်းရှောက်ပြည်သူများအားကူညီဆောင်ရှောက်ရေးကော်မတီ KACC ရဲ့ဥက္ကဌတိခါတော်ရဆရာတော်ဒေါက်တာခန့်ဆောဆောကပြောပါတယ်
လိုအပ်ပါတယ်လိုအပ်တယ်ဆိုတာကတော့အခုဒီရှင်းနှစ်ခုနှစ်လောက်ကြာတဲ့ချိန်မှာနေတဲ့ကျွန်တော်ရရှဲတာဒီမလုံမချုံတဲ့ပြဿနာတွေအခုလည်းမိုးများရင်မနေနိုင်တဲ့နေလို့မရတဲ့လေပိုင်းရင်မလင်းလို့မရတဲ့အစိတ်အယောအခြေအနေမှာရှိတယ်ပြီးရင်စားနပ်ရိက္ခာပိုင်းကတော့ငွေကိုရနေဟိုရော့လာပြီဆိုတော့ဟိုကိုဒီ IDB တွေကကိုတိုင်ဟိုရှာပွေစားတော့ရတာကပုံများလာတာပေါ့။ကုညီတွေကတော့ရင်ထက်ကတော့အများကြီးနေပါတော့ပေါ့
။တိတော့ချီဆစ်ဆောင်ခဲ့ကြရတဲ့ကချင်ပြည်သူတွေဒေးကင်းလုံခြုံစွာနဲ့နေရာရေးပြန်ပို့ဖို့ဆောင်ရွက်နေကြတာပါ။ဒေါက်တာကလပ်ဆောင်ဆောင်ကပဲ
။ဆိုရဘက်က NRPC နဲ့ဒီချေးရွာရွေးတဲ့နေရာမှာကျွန်တော်တို့ပြန်ပြီးမှဟိုဆွေးနွေးဖို့ရှိပါတယ်။တချို့တော့ကျွန်တော်တို့ဒီဟိုအစင်တင်ဖြစ်တာတွေရှိနေပါပြီ။ဟိုပြန်တဲ့ဟာတွေလည်းရှိနေပြီဆိုတော့ဟို International ရဲ့ Assistant ဆက်လက်သွားဖို့ပဲလိုတယ်။
ဟုတ်ကဲ့
ဆက်တာက international အဖွဲ့အစည်းတွေကလည်းဒီ KE နဲ့အစိုးရနဲ့ bilaterally မထိုးမချင်းတို့ရဲ့ assets မရောက်နိုင်သေးကြတော့ဟိုနည်းနည်းကြံ့ကြောက်အောင်မလို့တော့ထင်တာပဲ
အိုးဒီစုခွာထပ်ပြီးခဲ့ကြရတဲ့ဆစ်ဆောင်ဒုက္ခတွေဒီနေရရင်ကိုကောက်ကောက်မွန်မွန်နဲ့ဘေးကင်းလုံလုံစွာပြန်နိုင်ရေးနောက်ပြန်လည်ချင်းချနေထိုင်မှုလုပ်ငန်းရှင်တွေမှာဒုက္ခတွေဒီကိုယ်တိုင်ပူပေါင်းပါဝင်နိုင်မှုဒုက္ခတွေတွေနဲ့ဒုက္ခတွေဒီအရေးဆောင်ရွက်နေသူတွေကအခုကချင်းတကြောပြန်ဆစ်ရှင်းနေပြည့်တဲ့အချိန်မှာတောင်းဆိုလိုက်ကြတာဖြစ်ပါတယ်ရှင်